အစင်းရဲဆုံးနဲ့ဖွံ့ဖြိုးမှုအ ਨੇ ဆုံးပြည်နယ်တစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာပြည်ထောင်စုအစိုးရကချထားပေးတဲ့အသုံးစရိတ်ဘတ်ဂျက်ပိုရှင်နဲ့ဆိုပြီးပြည်ထောင်စုအစိုးရထံကိုကျန်းဝေတန်ပေါင်း 13,000 ကျော်ပြန်ပြီးတော့အနှံလိုက်ပါတယ်။ပင်လယ်ကမ်းရိုးတန်းဒေသရခိုင်ပြည်နယ်မှာကမြေချောင်းအင်အိုင်ပေါများတာကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲနေတဲ့ပြည်နယ်အတွင်းစောက်လုပ်ရေးဝန်ကြီးဌာနကအသုံးစရိတ်အပိုရှင်ဆုံးဖြစ်နေတဲ့အပေါ်မှာရခိုင်ပြည်နယ်လွှတ်တော်အမတ်တွေကလည်းအပြင်းထန်ဝေဖန်ပြောဆိုနေကြတာဖြစ်ပါတယ်။အပြည့်အစုံကိုနားဆင်ကြရအောင်ပါရှင်။ဒေတာဖွံ့ဖြိုးရေးအတော်လေးနောက်ကျနေပြီးလက်ရှိလူအဖွဲ့အစည်းနှစ်ခုအကြားပြိပခါတွေကြောင့်ဒုက္ခသည်တောင်းနေချီရှိနေတဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2013-2014ဘဏ္ဍာရေးနှစ်အတွဲပြည်ထောင်စုအစိုးရကပြည်내အစိုးရအတွဲအသုံးစရိတ်ကျပ်ငွေ109ဘီလီယံချပေးထားခဲ့တာမှာရခိုင်အစိုးရကဗဏ္ဍာရေးနှစ်အစုံအစိုးရအသုံးစရိတ်ပိုရှင်တဲ့အတွဲဆိုပြီးပြည်ထောင်စုအစိုးရထံကိုကျပ်ငွေ73ဘီလီယံကျော်ကျပ်တန်းပေါင်း 13,000 ကျော်ပြန်လဲအနားလိုက်တယ်လို့ရခိုင်ပြည်နယ်လွှတ်တော်အမတ်တဦးဖြစ်သူဦးအောင်မရာကျော်က VOA ကိုပြောပါတယ
်2013-14ဘန်ဒါရဲ့နှင်းမှာတစ်နှစ်ပဲလုံးရှာပေးတာ109ဘီလီယံပေါ့အဲ့ဒီ109ဘီလီယံထေကသူတို့ဟာတစ်နှစ်ပဲလုံးသုံးတာမသုံးနိုင်တဲ့အတွက်ကြောင့်စစ်သုံးတာတမတိ10ဘီလီယံပြန်အဲ့လိုက်ရတယ်ကျွန်တော်ရခိုင်ပြည်နယ်ဆိုရဖွေကပြည်နယ်လုတ်ပိုင်ခွင့်ထေမှာဝန်ကြီးဌာနနဲ့ဆင်းနေ5ခုကိုပြည်နယ်ကတိုက်ရိုက်ဆင်းနေခန့်ခွဲခွင့်ရှိပါတယ်အဲ့ဒီမစင်းကဌာနဖြေကပူလျင်လာတဲ့ငွေဒီပေါ်တိကအများဆုံးကတော့ကျွန်တော်တို့ဆောက်လုပ်ရေးဝန်ကြီးဌာနကပြန်အပ်တဲ့ငွေက10ဘီလီယံထိရှိတာပေါ်တော့
ရခိုင်ပြည်နယ်အတွင်းမှာလမ်းပန်းဆက်သွယ်ရေးအခက်အခဲတွေအတော်လေးဆိုးဝါးနေချိန်မှာပြည်နယ်ဆောက်လုပ်ရေးဝန်ကြီးဌာနရဲ့အခုလုပ်ရဟာရခိုင်ပြည်နယ်အတွက်အတော်လေးအကျိုးမဲ့စေဆိုပြီးတော့လဲဥအောင်မရကျော်ကပြောပါတယ
်ဆောက်လုပ်ရေးဝန်ကြီးဌာနရဲ့အဒီလန်တတာဦးစီးဌာနလို့အခွင့်ရှိတာပေါ့လန်တတာဦးစီးဌာနကဒီနှစ်ပဲလုံးလှုပ်ဆောင်ရမယ့်ဘိုင်းမှာမပြီးစီး90ပဖော်မျိုးကြောင့်ဘီစီဘူးဆိုရင်သူတို့ကအဲ့လိုမျိုးငွေကိုကျူထုတ်ထားလို့မရဘူးလေအဲ့လိုဆိုတော့ကန်တာရဲ့နှစ်ကုန်တာနဲ့သူတို့ကမပြီးစီးရောက်ရင်အဲ့လိုက်တာပဲအဲ့ဒါကတာဝန်ခံမှုတာဝန်သိမှုကအရန်ကိုဆိုလုံးဝကိုတာဝန်မခံတဲ့ဝန်ကြီးဌာနလို့ပြောကျွန်တော်တို့ကတော့အလုံးစုံတုံ့ပြန်ကြတာပေါ့အများကြီးကိုနစ်နာပါတယ်ပြောမယ်ဆိုရင်ဆိုးဆုံးနစ်နာတာကဒီလန်တတာတွေပေါ့အဓိကလောက်ရမယ်ဝန်ကြီးဌာနကလန်တတာတွေကျွန်တော်တို့ရခိုင်ပြည်နယ်ရေးလန်ပက်ဆက်တွေကလည်းအရန်ကိုကျွန်တော်တို့ဆိုးရောနေတဲ့အရှင်နေမှာတကယ်ပြုပြင်လှုပ်ဆောင်ရမယ်တတာတွေလန်တွေအများကြီးရှိပါတယ်အဲ့ဒီဟာတွေကိုမပြုပြင်လိုက်ရတဲ့မလုံဆောင်လိုက်ရတဲ့အပေါ်မျိုးဖြစ်တော့တော့ပြည်နယ်အတွက်ကတော့အရင်နေလာဆုံးရှုံးမှုတစ်ခုဟိုဖြစ်တယ်လို့ကျွန်တော်တို့နည်းနည်းကတော့အဲ့လိုမျိုးသုံးသပ်ခဲ့ပါတယ်နော
်ဒီအတွက်လည်းဒီအပိုင်းအတွင်းဆွေးနွေးခဲ့ကြတဲ့ဓမ္မအချင်းရခိုင်ပြည်နယ်လွှတ်တော်အစည်းအဝေးအတွင်းမှာပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ပြီးမယ်အစိုးရဘက်ကတော့ဒီအပေါ်မှာဘလို့အရေးယူလှုံ့ဆောင်မလဲဆိုတာကိုတုံ့ပြန်ပြောဆိုခဲ့တာမရှိဘူးလို့လည်းလွှတ်တော်အမတ်ဦးအောင်မရကျော်ကပြောပါတယ်
အဲ့ဒီစနေတဲ့ပိုင်းကအဓိကတော့အဒီ73ဘီလီယံကိုပြင်အပ်လိုက်ရတဲ့ပိုင်းကဒီလောက်စင်းရည်နဲ့ပါမွန်အနည်းဆုံးဖြစ်နေတဲ့ပြည်နယ်တစ်ခုမှာအဒီဒေတာဖွံ့ဖြိုးတိုးတက်ဖို့အတွက်လုပ်ရမယ့်လုပ်ငန်းတွေကိုကြီးစီးအောင်မလုပ်နိုင်တဲ့အတွက်ကြောင့်အဲ့ရတဲ့အတွက်ကြောင့်ဒီပြည်နယ်အတွက်အရန်ကိုနှိမ့်လာတယ်နှိမ့်လာဆုံးရှုံးမှုဖြစ်တယ်ဆိုပြီးကျွန်တော်တို့ကတော့ပြင်ပြင်းထန်ထန်အလုပ်ကိုဝေဖန်အကြံပြုခဲ့ကြတာပေါ့နော်အရင်လေဒီအရပတိတင်မဟုတ်ဘူးဟိုတနေ့ကလည်းအဲ့ဒီတိုင်းပဲကျွန်တော်တို့ဟိုတနေ့ကဆို4ဘီလီယံကျော်ပြင်အပ်လိုက်ရတယ်ဒီနေ့က73ဘီလီယံဆိုတော့တအားကိုများတော့ပြီပေါ့ဟိုတနေ့ကလည်း4ဘီလီယံဆိုတော့ဖိအပ်ကန်မထွက်လိုက်ဘူးအခုက73ဘီလီယံအထိပြင်အပ်ရတယ်ဆိုတော့အဲ့ဒါကလုံးဝကိုကျွန်တော်တို့ဟိုဆူဆူဟောဖြစ်လာတဲ့ပုံပေါ်မျိုးပေါ့အဲ့ဒါအဲ့ဒါကတော့ဒီကအဲ့ဒီဆိုရဖွေဟိုဥဆောင်တွေဝင်ကြီးရှုပုံမှာဒီကမူတည်တယ်လို့ကျွန်တော်တို့အနေနဲ့သုံးသပ်ကြတာပေါ့
ဒီကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်အတော်များများကိုဆက်သွယ်ခဲ့ပြီးမယ်လဲဖြေကြားဖို့ညှင်းဆိုခဲ့ကြပါရဲ့ရှင်